ထိုင်ဝမ်ကိုဆက်လက်နဲ့မယောင်ချဖို့တရုတ်ရဲ့သတိပေးချက်ကိုပြည်ထောင်နိုင်ငံကဗိုလ်ဒုံးနေကလက်မခံဘဲပယ်ချလိုက်ပါတယ်။အရင်ချုပ်ဆိုထားတဲ့စာချုပ်တွေအရထိုင်ဝမ်ကိုလက်နက်တွေရောင်းချတာဖြစ်ပြီးတရုတ်အနေနဲ့ COVID-19 ကာယောဂါတိုက်ဖျက်ရေးကိစ္စကိုသာအယုံဆိုင်တင်တယ်လို့လည်းပြည်ထောင်နိုင်ငံကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ် 30 ကထိုင်ဝမ်ကပြည်ထောင်နိုင်ငံစီကနေဝယ်ယူထားတဲ့စည်ရင်အုပ်စုကိုအစ်မြင့်နေဖို့အတွက်လိုအပ်တဲ့စစ်လက်နက်ပစ္စည်းတွေကိုဝယ်ယူဖို့စီစဉ်နေတာပါ။ထိုင်ဝမ်ကိုလက်နက်ပစ္စည်းရောင်းချမှုတွေနဲ့ပတ်သက်ရင်တရုတ်နိုင်ငံကလက်မခံသလိုမဆိုင်မတော့တုံ့ပြန်လေးရှိပါတယ်။ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အစိပ်ပိုင်းဖြစ်လို့တရုတ်နိုင်ငံနဲ့တန်တမာဆက်ဆံရေးရှိတဲ့နိုင်ငံအားလုံးဒီအချက်ကိုလက်ခံရမယ်လို့လည်းတရုတ်ဘက်ကပြောပါတယ်။ပြင်သစ်ကတော့1994ခုနှစ်တုန်းကတရုတ်နိုင်ငံနဲ့သဘောတူထားတဲ့အတိုင်းတရုတ်တနိုင်ငံနဲ့မူဝါဒကိုလက်ခံထားပေမဲ့တရုတ်နဲ့ထိုင်ဝမ်တို့အကြားနှစ်ဖက်ဆွေးနွေးပွဲတွေဆက်လုပ်ဖို့ကိုတိုက်တွန်းလိုက်ပါတယ်။ပြည်ထောင်အနေနဲ့ထိုင်ဝမ်နဲ့ချုပ်ဆိုထားတဲ့စာချုပ်ပါဂရီကဝတ်တွေကိုလိုက်နာသွားမှာဖြစ်ကြောင်းနဲ့အခုလိုကမ္ဘာကယောဂါကြာရောက်နေတဲ့အချိန်မှာယောဂါတိုက်ဖြတ်ရေးကိုအလေးထားဆောင်ရွက်ဖို့လိုကြောင်းပြည်ထောင်နိုင်ငံကြီးဝန်ကြီးဌာနရဲ့ကြေညာချက်မှာပါရှိပါတယ်ခင်ဗျာ။